တောင်အဖရိကနိုင်ငံကအသားရောင်ခွဲခြားအုပ်ချုပ်မှုစန့်ကျင်ရေးခေါင်းဆောင်နယ်ဆင်မန်ဒဲလာရဲ့ကြမ်းမာရေးအခြေအနေဟာစိုးရိမ်ရဆဲအခြေအနေမှာရှိနေတော့မယ်လို့သမ္မတဂျေကော့ဇူမာကပြောပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်အတွင်းမစ္စတာမန်ဒဲလာရဲ့အခြေအနေဟာတိုးတက်ကောင်းမွန်လာနေတယ်လို့သူ့ဆရာဝန်တွေကယုံကြည်ကြောင်းပြောပါတယ်။မစ္စတာမန်ဒဲလာရဲ့ကြမ်းမာရေးအခြေအနေဟာတိုးတက်ကောင်းမွန်လာနေပြီးတနင်္ဂနွေနေ့ကကြားရောက်တဲ့ဖခင်များနေ့မှာမာဒီဘာလို့ချစ်စနိုးနဲ့ခေါ်ကြတဲ့မစ္စတာမန်ဒဲလာအမြန်ဆုံးကြမ်းမာလာစေဖို့သူနဲ့အတူဝိုင်းပြီးဆူတောင်းပေးကြဖို့ဖိတ်ခေါ်ကြောင်းသမရဇူမာကလူလူကိုမြစ်တရခံပါတယ်။အသက်64နှစ်အရွယ်မစ္စတာမန်ဒဲလာဟာသူ့မိသားစုဝင်တွေကိုလက်ခံတွေ့ဆုံနေတယ်လို့လည်းသမရဇူမာကတနင်္ဂနွေနေ့မှာပြောပါတယ်။တောင်အာဖရိကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့လူနည်းစုလူပြုအစိုးရဆန့်ကျင်ကန့်ကွက်တဲ့အနေနဲ့1986ခုနှစ်မှာဖြစ်ပွားခဲ့တဲ့ဆိုဝဲတိုးကျောင်းသားလှုပ်ရှားမှုနှစ်ပတ်လည်အခမ်းအနားတက်ရောက်ဖို့နျူကတ်ဆယ်မြို့ကိုရောက်ရှိနေစဉ်သမရဇူမာကအဲ့ဒီလိုပြောကြားလိုက်တာပါ။မစ္စတာမန်ဒဲလာဟာသူခံစားနေရတဲ့အဆုတ်ရောဂါဝေဒနာကိုကုသဖို့ပရီတိုရီယာဆေးရုံကိုလွန်ခဲ့တဲ့9ရက်လောက်ခရဲကရောက်ရှိနေတာပါ။ဒါဟာသူ့အနေနဲ့လေ့ကျင့်မြောက်ဆေးရုံတင်ကုသရခြင်းလည်းဖြစ်ပါတယ်။